ကျုံမြန်မာနယ်စပ်ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတကြံကြိုနှစ်ညကပေါက်ကွဲမှုနှစ်ကြိမ်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူအထိခိုက်အသေးပြောက်မရှိပေမဲ့ COVID-19 ရောဂါကြောင့်တောကများနေချိန်မှာဖြစ်ပွားတာကြောင့်စိုးရိမ်စိတ်ပိုခွဲရကြောင်းဒေသခံတွေကပြောဆိုတာကိုတင်ပြသွားပါမယ်။ဒီဘုံပေါက်ကွဲရနဲ့ပတ်သက်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ်။
အလုံးကဝါ MPD ရုံးရှင်းတယ်။အလုံးကမိဘဝင်ရင်းမှာအဲအချိန်ကြာပြီးတော့ဆက်လိုက်တယ်
ကျန်တဲ့ခွေးတော့မှအတန်ထွက်ခဲ့တာပဲအဲ့ဒါပဲကြားတာ
။ဟောရုံးလိုက် MPD ရုံးနဲ့ဆီရတယ်။ပုံကြီးကစားသည်ဖြစ်သွား
။ဒီပြောင်းမှမဖြစ်ဘူး
။ပောက်ကွဲမှုဟာမူဆယ်မြို့ဟိုမွန်ရက်ကွက်ပြည်တော်စုလမ်းမကြီးမှာဖြစ်ခဲ့တာလို့လေဒေသခံတွေကပြောပါတဲ့။မူဆယ်မြို့ဂိူနာလူမှုကူညီရေးအသင်းကဦးတောင်းထွန်းက
ဟိုနှလုံးကွဲတာပဲ။မိင10နာရီခွေးလောက်ကပေါ့နော်။အဲမြို့ထဲမှာဝုန်းသူကအတန်နှစ်ချက်ကြားလိုက်ရတယ်ပေါ့နော်။အတန်ကျေတယ်အမေကြီးတွေတုံသွားတယ်အဲ့နဲ့ကျွန်တော်တို့တက်ကြည့်တဲ့အခါကျဒီဖေအဲ့မြမဆက်တွေရေး MPT စင်ကရောင်းဆိုင်နဲ့မြမစာတိုက်နားမှာဘုံနှလုံးကွဲပါတယ်ဗျဘုံကွဲရဲ့တွေ့လူရောထိခိုက်မှုမရှိပေမဲ့ကားနှစ်စီးပေါ့ထိခိုက်ပျက်စီးရဲ့ငါအဲ့ဒီ MPT ဆက်တွေရေးရုံးဆိုင်ရဲ့ဟောဘုံကရောင်းဆိုင်ကောနော်ဘုံကရောင်းဆိုင်လည်းပျက်စီးသွားပါတယ်ဗျ
CCTV မှတ်တမ်းအရလူငယ်နှစ်ယောက်ကဆိုင်ကယ်နဲ့လာပြီးဖောက်ခွဲတာလို့သိရကြောင်းနဲ့ဘာကြောင့်ခွဲတယ်ဆိုတာတော့အတိအကျမသိရကြောင်းပြောပါတယ်။ COVID-19 ကာယောဂါဖြစ်ပွားနေချိန်မှာအခုလိုဘုံပေါက်ကွဲတာကြောင့်လူတွေပိုပြီးစိုးရိမ်မကင်ဖြစ်နေကြောင်းလဲဦးတောင်းထွန်းကအခုလိုဆက်ပြောပါတယ်
။ဟိုမူဆယ်တပြေလုံးလေးသူ့ရင်ထောက်ဖိတ်လိုက်ရတယ်ပေါ့နော်။အခုဒီလိုယောဂါဆိုးဖြစ်နေတဲ့အလုပ်ကြောက်နိုင်နေတဲ့အချိန်နဲ့ဒီလိုနိုင်ကွဲရတယ်ဆိုတော့ကျွန်တော်တို့တော့မျိုးလူကတော့ဆိုရင်ငင်းဖြစ်နေတာပေါ့ဗျဟုတ
်လောလောဆယ်မှာတော့တရားခံကိုစုံစမ်းဖော်ထုတ်တဲ့တည်မကြားသိရသေးပါဘူးပောက်ကွဲမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖြေချမဲ့တာဝန်ရှိသူမရှိကြောင်းသာတုံ့ပြန်ခဲ့ပါတယ်မူဆယ်မျိုးဟာတရုတ်မြန်မာနယ်စပ်ကုံသွဲရေးရဲ့အချက်အချာစခန်းဖြစ်တယ်လို့မူဆယ်မျိုးအနီးပတ်ဝန်းကျင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးစိုးလှုပ်ရှားနေတဲ့နယ်မြေလည်းဖြစ်ပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်